များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောမှာကတော့နိုင်ငံတကာ88မြို့ကညီလာခံကိုဂုဏ်ပြုထုတ်ဝေတဲ့ကဗျာစာအုပ်ကလေးတဦးအကြောင်းဖြစ်ပါတယ်။နိုင်ငံမှာရေးဖွဲ့တဲ့ပြည်ဆောင်ခွေးကဗျာစုစာအုပ်ကလေးအကြောင်းမှာ88အရေးတော်ပုံ25နှစ်ငွေရတုအထိမ့်မှအဖြစ်ကဗျာ25ဘုတ်ကိုစီစဉ်ထုတ်ဝေထားတာဖြစ်ပါတယ်။စီစဉ်သူကနိုင်ငံတကာ88မြို့ကညီလာခံဖို့တွဲ USA ရဲ့ကိုယ်စားလှယ်မောင်မောင်ကျော်ထုတ်ဝေသူကရန်ကုန်ကပန်းဝေဝေစာပေတိုက်ကဖြစ်ပါတယ်။ဒီကဗျာစာအုပ်ကလေးကိုညီလာခံတက်သူရဲဘော်ဇော်ဝင်းကလက်ဆောင်အဖြစ်ဝယ်လာပေးလို့ဖတ်ရှုခွင့်ရတာကျေးဇူးတင်ပါတယ်။နိုင်မြန်မာဆိုတဲ့နာမည်ကိုကြားရင်ကဘာမကျင်ဘူးဆိုတဲ့တေးတံကပူတွဲပြီးပတ်တင်ရက်ခတ်လာမြဲဖြစ်ပါတယ်။အထူးသဖြင့်88အရေးတော်ပုံကာလမှာတိုက်ဆိုင်ဖြစ်ပေါ်ခဲ့တဲ့အမေဒေါခင်ကြီးရဲ့ဇာပနာကိုလိုက်လံပို့ဆောင်စဉ်ကတက္ကသိုလ်ရိပ်တန်းလမ်းကနေရွှေဒဂုံချိန်ရင်ထိလူဒန်းချေကြီးဟာကဘာမကျင်ဘူးတချင်းကိုအဆက်မပြတ်လိုင်းကတ်ပြီးဆိုခဲ့ကြတဲ့အတန်တွေကိုကြားရောက်မိပါတယ်။ဒီကဗျာစာအုပ်မှာရှေ့ကကဘာမကြည့်ဘူးဆိုတဲ့သင်းလေးပါပေါ်ပြပေးလိုက်ရင်ပိုကောင်းမလားလို့တောင်းတုံ့တမိပါတယ်။ကဗျာတွေအားလုံးရဲ့ထူးခြားချက်နှစ်ချက်ကိုဥစွာဖော်ပြလိုက်ချင်ပါတယ်။ပထမထူးခြားချက်ကတော့နိုင်ငံရေးကိုအဓိကထားပြီးဗဟေလိမဖွက်ဖဲအများနားလည်လွယ်အောင်ရေးဖွက်ထားခြင်းပါပဲ။ဒုတိယထူးခြားချက်ကတော့ဒီနေ့ပို့စမော်ဒန်လို့ခေါ်နေကြတဲ့လူငယ်ကဗျာဆရာတွေရေးဖွက်လို့ရှိကြတဲ့ကံရမဲ့စကပြေကဗျာဖွဲ့နည်းအမျိုးအစားကိုအတုံးမပြုတဲ့အချက်ပါပဲအလွယ်တကူနားလည်ခွင့်ရတာကိုကျေးဇူးတင်တိုက်ပါတယ်နိုင်မြမဟာတချင်းရေးဆရာဖြစ်ပါတယ်ဒါကြောင့်အတန်ကိုအထူးနားဆွဲခံရှိပါတယ်စီဝန်းတကြီးပါရှိတဲ့မြမရိုးရာအချိုးကဗျာတွေကိုနားဆွဲနှုတ်ဆွဲခဲ့ခံရှိပါတယ်ဖခင်ကလည်းကဗျာဆရာပြေကိုဒါပေမဲ့ရှေးဟောင်းမြမကဗျာများဖြစ်တဲ့ဒွေးချိုးလေးချိုးစတဲ့အချိုးကဗျာစက်နီးတွေကိုတနည်းကြလိမ့်လာကဟန်တော့မရှိပါဘူးတနည်းပြောရရင်အလေးထားလက်ကျင်ကဟန်မရှိပါဘူးသူကဗျာတချင်းတွေမှာထက်သွင်းရေးဖွဲ့ဘူးတဲ့ဆရာကြီးတခွန်ကတော်မိုင်းရဲ့ကဗျာတရထအတင်ကျိုးတို့လေးကျိုးပေါင်းကျိုးတို့နဲ့အထုတ်တန်းဆရာပြေရဲ့တန်ချိုးပေါင်းကျိုးစာအုပ်တို့ကိုလက်ဆွဲပြုခဲ့ဟန်မရှိပါဘူးသူကဗျာ25ဘုတ်ထဲကအကျိုက်ဆုံးကိုဖော်ပြရရင်နောက်ဆုံးကပန်းထုတ်တဲ့ဖက်ကလေးကဗျာပါလွတ်ပြခံလိုက်ရတဲ့ပြည်တဲ့နောက်မြကြီးဘော်ကိုရောက်လာတဲ့ဖရွက်စင်ကလေးဟာသူရဲ့တညတာရေအိုးစင်ပေါ်မှာအတူနေခဲ့ရတဲ့သပေပန်းပွင့်ကလေးတွေကိုကအိမ်မက်မက်နေရှာတော့တယ်ဆိုတဲ့ကဗျာပါမကြိုက်ဆုံးကတော့ရှေ့ဆုံးကဂျိုမျိုးသားတိုင်းပြည်ဆိုတဲ့ကဗျာလေးပါတမိုင်းမတင်မီခက်ကလေးကအေယံဝရီမြင့်နှစ်ဘေးနားမှာမြန်မာစကားပြောသူများစုဝေးနေထိုင်ရာအစရှိတဲ့ကဗျာလေးပါကဗျာဆရာကတော့ရှေးကြဘုံကိုတင်စားတာဖြစ်ကောင်းဖြစ်ပေမဲ့မြမသမိုင်းကိုတည်တည်ချာချာလေ့လာဘူးတဲ့ကဗျာဖတ်သူဆိုရင်ခံစားလို့ရနိုင်ပေါ်မရှိပါဘူး။သမိုင်းမတင်မီခေတ်ကဆိုရင်မြမစကားပြောသူတွေဟာအေယဝတီမြေကမ်းမှာမရှိခဲ့ကြသေးပါဘူး။ကဗျာအလုံးကတော့ရာဇဝင်ရိုက်ငယ်ရဲ့အစိုးရကိုခွေးစိုးကြောင့်စိုးကျက်စုပင်စတဲ့သိုးကုံတို့ကြီးလာတာတွေနဲ့ခိုင်နိုင်ရေးဖွဲ့ထတာဖြစ်လို့ကဗျာဆရာရဲ့တာဝန်ကြီးပါပေတယ်လို့ကွန်ပြူချင်ပါတယ်။နိုင်မြန်မာရဲ့ကဗျာစာအုပ်တွေဆက်လက်ထွက်ပေါ်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်မောင်စွာယူပါခင်ဗျာ